ပြပြင်ပြောင်းလဲရေးလုပ်ငန်းတွေရှိလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုဖိနှိပ်မှုရော့လာနေတယ်လို့သတင်းတောင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကအင်ကာနီကအစီရင်ခံစာထုတ်ပြန်ပါတယ်။ဒါပေမဲ့မြန်မာသတင်းမီဒီယာလောကမှာတော့စာပေလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ဖိနှိပ်ကန့်သတ်မှုတွေရှိနေဆဲပဲလို့ပြည်တွင်းသတင်းသမားတွေကသုံးသပ်ကြပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာတဝန်းစာနယ်ဇင်းသမားတွေအပေါ်မှာဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေဆဲပဲဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အရသာအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့မြန်မာစာနယ်ဇင်းအခြေအနေကတော့တိုးတက်မှုအနေအထားတချို့ကိုတွေ့မြင်နေရတယ်လို့သတင်းလွတ်လပ်ခွင့်ဆောင်ကြီးအကဲခတ်အဖွဲ့ CPJ ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်စစ်အုပ်ချုပ်မှုလက်အောက်ကနေအရက်သားအစိုးရတရက်ကိုအသွင်ကူးပြောင်းလာတဲ့အချိန်ပြီးခဲ့တဲ့တနှစ်အတွင်းအစိုးရကနေနိုင်ငံတော်လူငယ်ချမ်းသာခွင့်ပေးခဲ့တာကြောင့်အဖမ်းဆီးခံထားရတဲ့စာနယ်ဇင်းသမား12ယောက်ထက်မနည်းလွတ်မြောက်လာခဲ့ကြပါတယ်1996ခုနှစ်ကနေစလို့မြန်မာနိုင်ငံဟာပထမဦးဆုံးအကြိမ်ဖြစ်စာနယ်ဇင်းသမားတွေကိုဖမ်းဆီးမထားတဲ့နိုင်ငံတစ်ခုအဖြစ်နဲ့မှတ်တမ်းတင်နိုင်ခဲ့ပါတယ်လို့နယူးယောက်မြို့အခြေစိုက်စာနယ်ဇင်းသမားကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြပါရှိခဲ့ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာစာနယ်ဇင်းသမားတွေကိုဖမ်းဆီးမှုတွေမရှိပေမဲ့လို့အရက်သားအစိုးရလက်ထက်မှာပြည်တွင်းစာနယ်ဇင်းသမားတွေနဲ့ဝန်ကြီးဌာနတချို့အကြားသတင်းဖော်ပြမှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုမှုတွေကိုတွေ့လာရတယ်လို့သတင်းအချက်အလက်ရယူမှုတွေနဲ့သတင်းအချက်အလက်ဆိုင်ရာဖော်ပြခွင့်တွေမှာတော့သတင်းလွတ်လပ်ခွင့်ကိုအပြည့်အဝမရသေးပါဘူးလို့ပြည်တွင်းသတင်းသမားတဦးဖြစ်တဲ့မြန်မာ Journalist ကိုရဲ့အဖွဲ့ရဲ့အထွေထွေအတွင်းရမှုဦးမြင့်ကျော်ကVOA မြန်မာပိုင်းကိုပြောပါတယ်
။ဒီမိုကရေစီနိုင်ငံတွေလို့တော့အပြည့်အဝလွတ်လပ်ခွင့်မရှိသေးပါဘူး။တချို့သတင်းသမားတွေသတင်းလုတ်ကိုလုတ်တဲ့နေရာမှာလွတ်လပ်ခွင့်မရှိတာပါနော်။စီစီရေမရှိတော့ဆိုပေမဲ့တချို့အကြောင်းတွေကြောင့်တချို့ကိစ္စတွေကိုတကယ်ကိုဟိုလေးလေးနဲ့အဲ့လိုဝေဖန်ဆန်းကျင်ပြီးပေါ်ပြဖို့ခက်ခဲနေတဲ့ဟာတွေလည်းရှိပါသေးတယ်။
ဒါအပြင်ဝန်ကြီးဌာနတွေနဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာသတင်းရယူခွင့်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းသတင်းတောက်တွေအပေါ်မှာကန့်သတ်ချက်တွေရှိနေဆဲပဲဖြစ်တယ်လို့လည်းမြန်မာ Journalist ကိုရဲ့အဖွဲ့ကဥမြင့်ကျော်ကပြောပါတယ်
။ဥပမာဘူကြီးမှဆိုရင်ဟိုသတင်းတောက်ကိုတရားစွဲရတာပေါ့နော်။ပညာရေးမှုရုံနဲ့တွားပြီးသတင်းယူတယ်အဲ့ဒီအချိန်မှာဟိုကသူတို့ခွင့်မတောင်းရင်ရိုက်တယ်ဆိုပြီးတော့မီဒီယာရိုက်တယ်ပေါ့နော်။တပ်ပုံရိုက်တယ်ဆိုပြီးတော့အဲ့မှာတရားစွဲရတဲ့ကိစ္စတွေလည်းရှိပါသေးတယ်။ဆိုတော့အဲ့ဒီခါရရလေဟိုဘယ်လိုခေါ်မလဲတချို့မြန်မာပြည်ထဲမှာတော့မှပဲပြည်နယ်တစ်ခုနဲ့တစ်ခုနေရာဒေသတစ်ခုနဲ့တစ်ခုအုပ်ချုပ်ရအောင်ပဲမူတည်ပြီးတော့ကျွန်တော်လွတ်လပ်ခွင့်ဉာဏ်မတူအောင်ဥပမာမကွေးဆိုရင်တော်တော်လေးဟိုလောက်ကခံရတာကြက်တဲတယ်လို့နာမည်ကြီးရောနော
်အရသာအစိုးရလက်ထက်ပြည်တွင်းသတင်းမီဒီယာဌာနတွေမှာတော့လက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေနဲ့နောက်နိုင်ငံတကာသတင်းတွေကိုလွတ်လပ်စွာသတင်းထုတ်ဖော်တင်ပြခွင့်တွေရှိလာတယ်လို့လည်းသုံးသပ်ကြပါတယ်။ဒါပေမဲ့ဒီလိုမျိုးမီဒီယာလွတ်လပ်ခွင့်ရလာပြီးတော့လွတ်လပ်စွာစာပေရေးသားခွင့်တွေရလာတဲ့အပေါ်မှာတော့စာနယ်ဇင်းသမားတွေအနေနဲ့လည်းစာနယ်ဇင်းကျင့်ဝတ်နဲ့အညီဂရုပြုရေးသားဖို့လိုတယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်
။အမြင့်ကြီးစီရကန်းနာလိုက်ခြင်းနဲ့ဆိုင်တော့အများကြီးလွတ်လပ်လာပြီလို့ပြောလို့ရပါတယ်။ဒါပေမဲ့အဲ့ဒီလွတ်လပ်လာတဲ့အခါမှာဟိုကျွန်တော်တို့မီဒီယာသမားတွေကတည်ရနေဖြစ်စီမတည်ရနေဖြစ်စီပေါ့နော်။ဒီစုံတစ်ခုကိုထိခိုက်နိုင်တဲ့ဟာမျိုးဟိုဒီခါလေးတာမန်လူတယောက်ရဲ့ခွင့်ရပဲဖြစ်စီအဲ့လိုထိခိုက်နိုင်တဲ့ဟာမျိုးတွေလည်းကျွန်တော်တို့သတိထားဖို့လိုတယ်။အဲ့ဒီဟာတွေအတွက်မီဒီယာသမားတွေအနေနဲ့ကျင့်ဖို့ပေါ့နော်။အခုဟိုစာနယ်ဇင်းကောင်စီကလည်းဟိုကျင့်ဖို့ကိုထုတ်ပြန်လာတာရှိတယ်ဆိုတော့အဲ့လိုကျင့်ဖို့ကိုဘလူဟာတွေကအဲ့ဒီကျင့်ဖို့နဲ့ဖောက်ပြရကြတယ်အဲ့ဒီဘလူဟာတွေကတော့ဖောက်ပြမကြအောင်အဲ့ဒါတွေလည်းအားလုံးပြီးဖို့ပေါ့နော်ဥပမာဒီမီဒီယာတွေမှာအတော်ဝင်ယူနေတဲ့အထူးပြင်တော့တူးချင်းတွေအပြင်ကိုအက်ဒီတာတို့လိုအဲ့လိုမျိုးတကယ်တောင်းနေနေတယ်သူတို့ကပြီးဖို့ပိုအရေးကြီးတာပေါ့နော်အဲ့လိုအမျိုးတွေကလည်းကျွန်တော်တို့ကကိုယ့်မီဒီယာလောကကလည်းကိုယ့်ဟာကိုသိအောင်ကြိုးစားရမယ်ကိုယ့်ဘက်ကလည်းထိန်းသိမ်းစရာရှိတာတိတ်နေမယ်ဒါပေမဲ့ဆက်မှလွတ်လပ်ခွင့်ရှိတာကိုတော့အဲ့ဒီကျန်တဲ့အချက်လက်တွေနဲ့တွားပြီးတော့ကန့်သတ်တာမျိုးတော့ဘယ်သူမှဟိုသဘောမတူပါဘူး။ဒါပေမဲ့တောင်းဝန်ယူပြီးတော့ရေးသားတဲ့ဟာမျိုးတော့ဖြစ်ရမှာနော
်။အခုလိုမျိုးမြန်မာနိုင်ငံမှာစာနယ်ဇင်းသမားတွေမီဒီယာလွတ်လပ်ခွင့်တွေရှိလာပြီလို့ဆိုနိုင်ပေမဲ့ကမ္ဘာနဲ့တဝန်းစာနယ်ဇင်းသမားတွေကိုဖမ်းဆီးအရေးယူမှုတွေကတော့စံချိန်ချိုးလောက်အောင်ကြုံနေရတယ်လို့လည်း CPJ ရဲ့အစီရင်ခံစာတစ်ကဖော်ပြခဲ့ပါတယ်။အခုဆိုရင်ကမ္ဘာတဝန်းဖမ်းဆီးခံထားရတဲ့သတင်းသမားဟာ232ယောက်အထိရှိလာနေတာကိုတွေ့ရတဲ့အတွက်ဒါဟာပြီးခဲ့တဲ့2011ခုနှစ်ကထက်53ယောက်ပိုပြီးတော့များလာတယ်လို့စာနယ်ဇင်းသမားကာကွယ်စောင့်ရှောက်ရေးကော်မတီ NTCPJ ကပြောပါတယ်ရှင်။